မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းကူးစက်မှုတွေမြင့်တက်နေခြင်းကမလို့အရင်အိမ်ပြန်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုတော့ဒီကနေ့အောက်တိုဘာလ28ရက်ကနေစပြီးတော့ပယ်ချလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဌာနကအခုနောက်ဆုံး stay at home ထုတ်ပြန်ချက်ပယ်ဖြတ်လိုက်တဲ့မြို့နယ်44မြို့နယ်မှာရန်ကုန်တိုင်းထဲကမြို့နယ်က20ပါဝင်ပါတယ်။အဲ့ဒီမြို့နယ်တွေမှာကိုဗစ်ကရောဂါကူးစက်မှုကတကယ်ပဲရော့ကျသွားပါပြီလား။ရန်ကုန်ကလာတဲ့ဒီသတင်းမအီတန်စင်ပြောပြပေးပါရှင်
။ရန်ကုန်မန္တလေးမွန်ပြည်နယ်အပါအဝင်အရာဝတီတိုင်းမကွေးတိုင်းပဲခူးတိုင်းစကိုင်းတိုင်းနဲ့ချင်းပြည်နယ်တွေတွင်ကမြို့နယ်44ခုမှာအော်တိုဘားလာ28ရက်နေ့ဒီကနေ့ကစပြီးတော့စီးရဲဟုံးအစီအစဉ်ကိုပယ်ဖြတ်လိုက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီလိုမြို့နယ်တွေမှာပြီးခဲ့တဲ့14ရက်အတွင်းတက်ခွဲတီးပြလူနာတွေ့ရှိမှုယုံနေလာပြီးတော့အစုလိုက်ကူးစက်မှုရောကြလာတာကြောင့်အခုလိုမလို့အခနဲ့အင်ပြင်းမထွက်ဖို့ကိုကန့်သက်ထားတာကနေဖြေလျှော့ပေးလိုက်တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါသေးတယ်။စီးရဲဟုံးစီစဉ်ကိုပယ်ချက်လိုက်တဲ့ရန်ကုန်တိုင်းကမြို့နယ်20လဲမှာပါတဲ့စံတောင်မြို့နယ်မှာဆိုရင်အရင်ကလိုကိုဗစ်လူနာတွေအတွက်အောက်ဆီဂျင်လိုအပ်တယ်လို့အခုညတောင်းတဲ့သူတွေမရှိကြတော့တယ်လို့အချိန်နေပုံမှန်လိုပြန်ဖြစ်နေပြီလို့စံတောင်မြို့နယ်ကြီးဆိုင်နိုင်ကြီးကူညီမှုအတင်းတစ်ခုကပြောပါသေးတယ်
အခုကြည့်တော့ကျွန်တော်တို့ဘာမှဟွာလေးကိုကြီးတောင်းတာလည်းမတွေ့ဘူးခင်ဗျာ။ခြေတွေကလည်းပုံမှန်သွားလာနေကြပါတယ်ခင်ဗျာ။ဒီဆွမ်းနောက်ရက်ကွယ်မှာတော့ကိုဗစ်နဲ့ပတ်သက်ပြီးဘာမှမကြတော့ဘူးခင်ဗျာ။ဟုတ်ကဲ့။ကြာပြီတခုလည်းနာစီချောင်းစိုးကိုချက်ကောင်းဖြစ်နိုင်တယ်ဒီလိုပုံမှန်တော့ကိုယ်ရောကပုံစံမျိုးကြီးတော့ဝင်လာတော့မကြမ်းဘူးခင်ဗျာ။ဟုတ်ကဲ့
။ဒီလိုမှကရောကဖြစ်ပေါ်မှုအရှိန်မြင့်ပြီးတော့ထိန်းချုပ်ရတဲ့အချိန်ကာလတုန်းကလူနေထူးထပ်ပြီးတော့နေစဉ်လူအများပြားနဲ့ဘတ်စကားတူးဆီးနေရတဲ့ရန်ကုန်လိုနေရာမျိုးမှာကိုဗစ်ဖြစ်သူကြီးတို့ကတရားဝင်တက်ခွဲတီးပြဦးရီထက်ရေးပြမှာပို့ပြီးတော့များတယ်လို့ကျမတို့တာဝန်ရှိသူတွေနဲ့ပရဟိတဆောင်ရွက်ပေးသူတွေကပြောပါသည်မန္တလေးတိုင်းရဲ့မှာလေးစီးရဲထုံးစီစဉ်ပယ်ဖြတ်ပေးလိုက်တဲ့မြို့နယ်စေကူပါဝင်ပါသည်အရင်ကကိုဗစ်ကရောဂါဖြစ်ပွားကူးစက်သူများကြတဲ့ချင်းဤတာဆောင်မြို့နယ်ထဲမှာအခုကိုဗစ်ဒီပြလူလာမရှိသလောက်ဖြစ်သွားပြီလို့ချင်းဤတာဆောင်ပရဟိတကွန်ရဲ့တာဝန်ရှိသူတယောက်ကပြောပါသည
်ချင်းဤတာဆောင်မြို့မှာတော်တော်ပါပါကိုဗစ်ကျေတဲ့အခုကျန်လုံးဝမလို့ရှင်းတော့တော့အခုယာတိတပွေးကတော့ထားတဲ့လူတွေတော့များတော့များတယ်သူကတည့်ရနေတဲ့ခင်ဗျားလို့ရှင်းချပြီးကြောက်သွားတာကိုဗစ်ကမရှိတော့ဘူးတော့
ဒီထဲမှာကိုဗစ်တရားလောင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂတ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့ကျောင်းတွေကနေတဆင့်အစုလိုက်ရောဂါကူးစက်မှုတွေတွေ့ရှိခဲ့ပါတယ်။ဘကိုတိုင်းလက်ပတန်းမြို့နယ်မှာဈေးကနေတဆင့်ကိုဗစ်ကရောဂါအများအများကူးစက်မှုတွေရှိခဲ့ရတာကနေအခုတော့ပိုးတွေ့သူအတီးပြလူနာတော်တော်လေးလျော့သွားတယ်လို့ဒီနေ့ကိုအယောက်260ဝန်းကျင်စစ်ဆေးပေးနေတဲ့ကျန်းမာရေးဝန်ထမ်းတယောက်ကပြောပါသေးတယ်
။ကိုအရင်လိုတော့မဟုတ်တော့ဘူးအရင်ပါသွားပြီလို့တစ်ဖက်ခြေလောက်ကြမှာတယောက်လောက်တွေ့ရင်တွေ့နှစ်ယောက်လောက်တွေ့ရင်တွေ့အဲအဲ့လိုပဲရှိကြတာပဲဟုတ်အခုကတော့ပြီးတဲ့ခါကဟိုလူတွေကသူတို့ဖြားတဲ့နာရီကိုကိုယ်ကြောင်လို့ပဲသူတို့စိတ်ထဲမှာတစ်ခါလေးတူအများအပြည့်မှာပြင်းနေကြတာရှိကြတာပဲနော်ဒီပြာပြီးတော့ဘူးဆိုရင်အဆေးကိုမလာရဲကြတော့ဘူးစစ်မှာဆိုသေးကန်းတွေကအပြင်းတွေကအားရတွေပဲထိုးတယ်နော်
ကိုဗစ်တရားလိုင်းအရှိန်မြင့်ခဲ့တဲ့ဇူလိုင်လကစပြီးတော့ကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို stay at home ထုတ်ပြန်ခဲ့တာစုစုပေါင်း119မြို့နယ်ရှိခဲ့တာပါ။အဲ့မြို့နယ်တွေကကိုဗစ်ကရောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုဒီထုတ်ပြန်ချက်တွေတဖြည်းဖြည်းပယ်ဖြတ်နေတာအခုဆိုရင်မြို့နယ်50ရှိပါပြီ။ဒါပေမဲ့ stay at home အစီအစဉ်ထုတ်ပြန်ထားတဲ့69မြို့နယ်ကျန်ရှိနေသေးတာပါ။ယောဂါဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်အခြေခံပညာသင်ကျောင်းတွေကိုအခုအောက်တိုဘာလကုန်တည်ဆက်ပြီးတော့ပိတ်ထားပါတယ်ရှင်။